တစ်ခေါက်မှာတော့လူငယ်တွေနဲ့စကားစမြည်ပြောတယ်ပဲဆိုပါတော့ကျွန်တော်ငယ်စဉ်ကအကျောင်းဆရာတယောက်ရဲ့အရေးသားကိုသတိရလို့ပါဒီလိုပါတနေ့သောအခါမှာစာမေးဝဲကြီးဖြေကန်နီးမှာဆရာကသူ့ရဲ့နောက်ဆုံးအချိန်ပြီးသွားတဲ့အခါမှာကြောက်တင်မုံမှာအခုလိုချပြီးတော့ရေးလိုက်ပါတယ်ဘဝဆိုတဲ့ပင်လယ်ကြီးကိုတဲ့မကူးပြတ်ခင်မှာအခြေခံပညာဆိုတဲ့ချောင်းရိုးလေးကိုဖျက်ရမယ်တဲ့အဲ့ဒီအခါမှာဆရာဟာမင်းတို့အတွက်တော့ဝါဒရားလေးပါတဲ့အဲ့ဒါရေးသွားတာပါအဲ့တော့ဘသူရဲ့စာရယ်လို့တော့ကျွန်တော်လည်းမမေးလိုက်မိပါဘူးဆရာကကိုးကားသလားသူ့ကိုယ်ပိုင်လားလည်းမသိလိုက်ပါဘူးမှတ်မိနေတာပေါ့လေအဲ့တော့သူကသူ့ကိုယ်သူဝါဒရားလေးနဲ့တင်စားသွားတဲ့အပေါ်မှာကျွန်တော်ဒီကနေ့ထိုင်ပြီးဒစိမ့်စိမ့်တွေးမိနေတာပါလူငယ်တွေကိုလည်းကျွန်တော်လိုဝိုင်းစဉ်းစားပေးကြဖို့ဒါဖိတ်ခေါ်ချင်တာပေါ့ကျွန်တော်တို့ဆရာကတော့သူ့ကိုယ်သူဝါဒရားလို့တင်စားသွားပြီးကျွန်တော်ဝါးတွေအကြောင်းစပြီးတော့တွေးမိတယ်လူတွေဟာဝါးပင်နေလို့ဖြစ်မယ်ဆိုရင်တချို့တချို့သောလူတွေဟာဝါးတောင်ဖြစ်ခွင့်မရလိုက်ဘူးမြင့်ဘဝမှာပဲအချို့အဖက်အစားခံလိုက်ရတယ်အဲလိုကလေးတွေအဲ့ဒီလိုတငယ်တွေများစွာရှိတာပဲကောင်းပြီမြင့်ဘဝမှာအချို့စားမခံရပေမဲ့ဝါးတွေဖြစ်လာပြီဆိုတဲ့ခါကျရင်လူလောကကြီးမှာဘယ်လိုပုံစံနဲ့ဆက်ပြီးတော့ရောက်လာကြလဲဘယ်လိုအသုံးတော်ခံကြရလဲပေါ့တွေးကြတဲ့အခါမှာခုနလိုဝါးနဲ့လှုပ်ထားတဲ့လူသုံးကုန်ပစ္စည်းတွေများစွာကိုလည်းကျွန်တော်သတိထားမိတယ်အဲ့တော့ဝါးနဲ့လှုပ်ထားတဲ့ကုန်ပစ္စည်းတွေကတော့တဲအဖို့တန်လာတယ်လို့မဟုတ်ဘူးပေါ့ဈေးနှုန်းနဲ့ဖြတ်မယ်ဆိုရင်ဒါပေမဲ့သူ့ရဲ့အသုံးဝင်မှုကိုယ်စီကတော့ရှိနေတာပဲကောင်းပြီဒီလိုပါဝါးနဲ့လှုပ်တဲ့ကျွန်တော်တို့ပလိုင်းတို့ဟာလားတောင်းတို့ဟိုးနောက်ဆုံးဖြာကအဆောက်ပေါ့လေလူလောကကြီးကတော့သူကအထိုက်လျောက်ကိုယ်စီကိုယ်စီအသုံးတော်ခံကြရတာပါပဲတန်ဖိုးရှိတာပါပဲအဲ့ဒီလိုတွေတူကြသလား gain ဒီလိုမှမဟုတ်ရင်ကျွန်တော်တို့ဝါးကနေပြီးတော့ပြော့ပတ်လှုပ်တယ်ပြီးတော့စက်ကူဖြစ်တယ်အဲ့ဒီစက်ကူတွေကလည်းလောကကြီးမှာတန်ဖိုးရှိကြတာပဲအဲ့တော့ကျွန်တော်တို့ကျောင်းသင်ခန်းစာတွေဘဝတဲ့အရေးကြီးတဲ့စာတွေမှတ်ကြရတဲ့စာရွက်တွေဖြစ်လာတဲ့ဆိုရင်လည်းအဲ့ဒီမှာဖြစ်လာရတဲ့ပြောဘက်ကနေဖြစ်လာတဲ့ဝါဟာသူ့ဘဝဟာတန်ဖိုးရှိတဲ့နေရာကနေပါဝင်ခွင့်ရလိုက်တာပေါ့။အော်တွေးကြည့်တော့ဝါတွေဟာစက်ကူဖြစ်လာတာတော့မှလက်ထပ်စာချုပ်တို့အယောင်းဝယ်စာချုပ်တို့အင်မတန်ကြီးကြီးတဲ့စက်ကူတွေဖြစ်ရတဲ့လူတွေလည်းရှိတယ်။အာအိမ်သာသုံးရတဲ့စက်ကူတွေရှိတယ်အကျန်းမှားရတဲ့စက်ကူရှိတယ်ဒီထဲမှာတော့ဂုံချိန်အမြင့်ဆုံးကတော့ငွေစက်ကူအဖြစ်ပြုတ်လုခံရတဲ့ဝါးပြုတ်ပတ်တွေပဲပေါ့ငွေစက်ကူထဲမှာတော့မှဇင်ဘာဝေဒေါ်လာနဲ့အမေရိကန်ဒေါ်လာဗြိတိရှပေါင်စတာလင်ဆိုပြီးတော့မန်တက်ချင်တက်နိုင်သေးတာပေါ့လေကောင်းပြီတချို့ဝါးတွေကကြတော့တချို့လူတွေဟာဝါးညမ်းနေတူပါတယ်အဆောက်အုံတွေဇီးတွေတိဆောက်တဲ့အခါမှာသူတို့ဟာအသုံးတော်ခံဘဝအနင်းခံဘဝနဲ့ဖြည့်ပေးလိုက်ရတယ်ပြီးရင်နောက်တနေရာကိုရွှေ့ရတယ်တစုံတစ်ခုအောင်မြင်ဖို့တဲ့သူတို့ဘဝကိုရင်းရတယ်ညမ်းဝါးဝါးညမ်းနေအဖြစ်တချို့တွေကအသုံးတော်ခံကြရတယ်အဲ့တော့ဒါမှမဟုတ်သူတို့တွေဟာအတက်နင်းခံရလို့ဖောင်လိုဟာမျိုးကိုကြည့်ပါအောင်ဝါဖောင်လိုဟာမျိုးနဲ့လိုရာခီးကိုပို့ပေးရတယ်ထိုးဝါအနေနဲ့အန်ဒီရရှိတဲ့ရေထဲကိုဆင်းပေးရတယ်ဒါမှမဟုတ်သူဟာလူတွေရဲ့လမ်းခီးလူတွေရဲ့လိုရာရောက်ဖို့အတွက်သူတို့ဖြည့်ဆည်းပေးရတဲ့အတွက်ကျဉ်တ်တယ်ဒီတနေရာပြီးနောက်တနေရာမှာသွားပြီးတော့အသုံးတော်ခံနေကြရတယ်ဒီလိုလဲတွေ့ကြရပါတယ်အဲ့ဒီထဲမှာမှတဖြည်းဖြည်းနဲ့ထူးဆန်းလာတာကဝါပလွေလေးတွေဝါနဲ့လှုပ်တဲ့တူရိယာတွေကိုကျွန်တော်ကသတိထားမိပါတယ်အဲ့တော့ဝါပလွေလေးတွေဆိုရင်နန်းတော်ထဲမှာတီးတဲ့ဟိုနှစ်ဆောင်တန်ရှုံးအောင်တော့ဘယ်တူပါမလဲဒါပေမဲ့တောနဲ့တောင်ဘက်တောဘက်တောင်ဘက်တချင်းတွေကိုတီးမှုတ်ကြတဲ့အခါမှာဝါပလွေလေးကအင်မတန်ချိုးပါတယ်ကျွန်တော်တို့ကြည့်တဲ့တချင်းတွေအများဆုံးအကောင်ဆုံးစတ်နိုင်ခဲ့တဲ့နန်းတော်ရှိဆရာတင်ဆိုရင်အဲ့ဒီဝါပလွေလေးတွေနဲ့အများရန်တန်စင်ရှာခဲ့တာလို့ကျွန်တော်ဖတ်ဖူးပါတယ်ဆိုလိုတာကတော့ဘာမှမဟုတ်ဘူးလို့ယူဆရတဲ့ဝါပိုက်ကလေးတစ်ခုကိုအပေါက်ကလေးတွေပေါက်လိုက်ရင်လေသူကလောကကြီးကိုတူရိယာတစ်ခုအနေနဲ့ဖြည့်ဆည်းပြန်ရောဒီလိုကနေနောက်ဆုံးကျွန်တော်သွားပြီးတော့ရုတ်တရက်တွေးမိတာကကျွန်တော်တို့အဖေတွေလက်ထက်ကဘာလဲဆိုတော့ဂျပန်ကိုဖက်စစ်ကိုတော်လန်တဲ့နေရာမှာဝချွန်နေတဲ့တော်လန်ကြရတယ်သူတို့တွေဟာတနတ်တီလက်ပြဘုံနေအချိန်မီမရတဲ့အခါမှာအဲ့တော့ဝါဟာဩဒီလိုလဲရှိသေးပါလားတိုက်ပွဲဝင်တဲ့နေရာမှာလဲတုံးတယ်တဖြည်းဖြည်းနဲ့ဝါရဲ့အသုံးဝင်ပုံတွေတွေးပြီးတော့လူတွေဟာဝါနဲ့တူတယ်ဆိုရင်ဘလို့ဝါမျိုးဖြစ်မလဲဆိုတာကိုကျွန်တော်တဖြည်းဖြည်းတွေးမိတာပါ gain ဒီတစ်ခါနောက်ဆုံးတွေ့တာကတော့ကျွန်တော်ဧကန်နဲ့မှတွေ့တဲ့ပတ်တလားကိုပါပဲဝါပတ်တလားပေါ့ခင်ဗျခင်မောင်ရင်ဆိုခဲ့တဲ့တောသားကြီးတချင်းဟာပတ်တလားနဲ့မှအကောင်းဆုံးလို့ဒီညီညီကြဲပြောကြပါတယ်ပတ်တလားထဲမှာတော့မှတန်ပတ်တလားကြီးပတ်တလားနဲ့ဒီလောက်မကောင်းဘူးတဲ့ဝါပတ်တလားနဲ့မှလိုက်တာတဲ့ဒီတချင်းကကောင်းပြီပတ်တလားကိုကျွန်တော်ကြည့်ပါတယ်တကယ်တော့ပတ်တလားဆိုတာဝါတွေဝဘိုးတွေကိုအရွယ်မတူအောင်ပြက်မတူအောင်ခုတ်ပြီးတော့အဲ့ဓာတွေကိုကျွန်တော်တို့ကကျိုးနဲ့တီးရပါတယ်ဆိုင်းရပါတယ်ပြီးတဲ့အခါကျတော့မှကြက်ခိုးစင်မှတင်းအသားကြအောင်လှုပ်ပြီးတော့မှအကုန်လုံးကိုစုချီပြီးတော့အပေါ်ကနေနာနာနှက်တာမှလားလက်ခတ်နဲ့အဲ့ဒီခါမှာအဲ့ဒီဝါးတွေကနာလာကြီးရဲ့အောင်မလေးအဘလေးနဲ့អော်ကြသလားမអော်ပါဘူးသူတို့တွေကဒိုရီမီဖာဆိုအပန်တွေကိုရွတ်ဆိုပေးပြီးတော့ဂီတတပုတ်ကို ဖွဲ့ကြပါတယ်ဆိုတော့အဲ့ဒီဝါညီကိုယ်တွေအဲ့ဒီဝါညီအမတွေကကျိုးနဲ့ဆုစီးပြီးတော့ဒီလောက်ရိုက်နှက်နေတာတော့မှလောကကြီးကိုအတုံးတော့ခံနေဂီတာနဲ့ဖြောပြနေနိုင်သေးပါလားလို့တွေးမိပါတယ်ကျွန်တော်တို့လူငယ်တွေတွေးကြည့်ကြပါဦးကိုကိုကိုဘယ်ဝါနဲ့တူနေသလဲလို့စဉ်းစားကြည့်နေတာပါ